This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
ရေဒီယို NUG ကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျာ။မင်္ဂလာနံနက်ခင်းပါခင်ဗျာ။ဒီကနေ့2025ခုနှစ်ဇူလိုင်လ10ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်။ပထမဦးစွာရေဒီယို NUG စီရေးသတင်းကောင်းထုတ်ချက်ကိုဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။ရေဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2025ခုနှစ်ဇူလိုင်လ10ရက်နေ့မနက်ခင်းမှာတင်ပြပေးမယ်။ရေဒီယို NUG စီရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးစီရေးသတင်းအနေဖြင့်လေတုံမြို့နယ်ကစာတင်ကျောင်းကိုစစ်ကောင်စီကဒရုန်းပုံးချတိုက်ခိုက်ခဲ့တာကြောင့်ကလေး2ဦးအပါအဝင်6ဦးသေဆုံးကိုဝင်ဆောင်2ဦးအပါအဝင်3ဦးဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။ကရင်မျိုးသားစီယုံခလဲလွီထူခရိုင်လေတုံမြို့နယ်ပေါက်ကျေးရွာစာတင်ကျောင်းကိုစစ်ကောင်စီကဒရုန်းဖြင့်ပုံချတိုက်ခိုက်ခဲ့တာကြောင့်ကလေး2ဦးအပါအဝင်ပြည်သူ6ဦးသေဆုံးခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။ဇူလိုင်လ5ရက်နေ့ညနေ 9:50 မိနစ်အချိန်မှာစစ်ကောင်စီရဲ့နတ်တန်ကွင်းအထိုင်စခန်းမှဒရုန်းဖြင့် 120 မမဘုံးဒီတလုံးကိုပေါက်စာတင်ကြောင်းနဲ့လာရောက်ကျဲချခဲ့ရာစစ်ဘေးရှောင်ပြည်သူ6ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။သေဆုံးခဲ့သူများဟာတီမောင်တန်စိန်65နှစ်ညာကြည်မြင့်64နှစ်စောကျော်နိုင်ဝင်း35နှစ်မနန်းဦး30နှစ်စောကျော်နိုင်ထူး1နှစ်နဲ့စောကောင်းတန်းစော6နှစ်တို့ဖြစ်ကြပြီးကိုဝင်ဆောင်မျိုးသမီးတူဖြစ်တဲ့နော်သူရေစေး30နှစ်ညာဝင်းစိုး38နှစ်နဲ့မက်လာယမင်းခိုင်25နှစ်တို့3ဦးမှာထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ဇူလိုင်လ4ရက်နေ့နေ့လယ်တနာရီမှာလဲတလိုင်းခင်ရွာသားစောအေးမင်းထွေးအသက်20ကိုကြောက်တကားမြို့စစ်စေးရေးဂိတ်မှာစစ်ကောင်စီတပ်သားများကအကြောင်းမဲ့ဖမ်းဆီးခဲ့ကာဒီနေ့ထိလွတ်မြောက်ခြင်းမရှိသေးဘူးလို့သိရပါတယ်။ပြီးခဲ့တဲ့ဇူလိုင်လ2ရက်နေ့မနက်10နာရီခန့်မှာလဲခမာယ351တပ်ရင်းမှစင်မတောင်ကျေးရွာကနေလက်နက်ကြီးနှလုံးပစ်ခတ်ခဲ့ရာမူးမြို့နယ်ညောင်မင်ကုန်းရွာထဲကြားရောက်ပောက်ကွဲခဲ့ပြီးစစ်ဘေးရှောင်နေတဲ့ရှမ်းချောင်းရွာသားမောင်မြတ်ပြူ31နှစ်ထိခိုက်ဒဏ်ရာရရှိခဲ့သေးတယ်လို့သတင်းရရှိပါရယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်63နှစ်ပြည့် 7 ဇူလိုင်အောက်မေ့ဝဲအခမ်းအနားကို ABSDF ဗဟုဌာနချုပ်ဒေါင်းတမန်စခန်းတွင်ကျင်းပပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်။2025ခုနှစ်ဇူလိုင်လ9ရက်နေ့တွင်63နှစ်ပြည့် 7 ဇူလိုင်အောင်မေ့ဝဲအထိမ်းအမှတ်အခမ်းအနားကိုမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးကျောင်းသားတပ်မတော် ABSDF ဗဟုဌာနချုပ်ဒေါင်းတမန်စခန်း၌ကျင်းပပြုလုပ်ခဲ့ကြောင်းသတင်းထုတ်ပြန်ပါသည်။ထိုအခမ်းအနားတွင်မကာတာတာအလန်တော်နှင့်ကြာဆုံးရဲဘော်များအားဂုဏ်ပြုအလေးပြုခြင်းရဲဘော်များမှ7ဇူလိုင်ကဗျာများရွတ်ဆိုခြင်းနှင့်အောင်မေ့ဝဲအမှတ်တရတခြင်းတည်ဆိုခြင်းများပြုလုပ်ခဲ့တယ်လို့ဖော်ပြထားပါသည်။ဆိုပါအခမ်းအနားအားမကာတာတာရဲဘော်များနဲ့မဟာမိတ်ဖွဲ့စည်းများတက်ရောက်ခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးမြို့ပြတော်လှန်ရေးတပ်ဦး Urban Revolutionary Front URF စတင်တည်ထောင်ခြင်း၄နှစ်ပြည့်အခမ်းအနားပြုလုပ်တဲ့သတင်းကိုတင်ပြပေးပါမယ်။မြို့ပြတော်လှန်ရေးတပ်ဦး Urban Revolutionary Front URF စတင်တည်ထောင်ခြင်း၄နှစ်ပြည့်အခမ်းအနားကို2025ခုနှစ်ဇူလိုင်လ9ရက်နေ့တွင်ကရင်နီပြည်နောက်တန်းစခန်းတနေရာ၌ကျင်းပပြုလုပ်ခဲ့ကြောင်းသတင်းထုတ်ပြန်ပါသည်။လက်နက်ကိုညံတက်လူလူနှင့်အတူချီတက်ဆိုတဲ့2025ဆောင်ပုံးနဲ့ကြွေးကြော်ကျင်းပခဲ့တယ်လို့သိရပါသည်။ URF တာဝန်ခံကိုထက်က ကျွန်တော်တို့လက်နက်ဆွဲကင်တော်လှန်ခြင်းသည်နေရာဒေသအသီးသီးမှပါဝင်တိုက်ခိုက်ခဲ့သည့်လူထုကြောင့်ဖြစ်သည်အဆိုပါလမ်းစဉ်ကိုလိုက်ပါနေသူရဲဘော်ရဲဘက်များအားလုံးသည်လက်နက်ဆွဲကင်ရာတွင်စင်ကြီးနှုံတရားဉာဏ်ပညာရှင်တွဲ၍လူထုနှင့်အတူပါဝင်ဆောင်ရွက်ရမည်၄နှစ်တာအတွင်းကျွန်ုပ်တို့အဖွဲ့အစည်းသည်စစ်ပွဲအတွင်း၌ရှင်သန်လာခဲ့သည်ကျွန်ုပ်တို့အဖွဲ့အစည်းသည်ပြည်သူကြောင့်သာဖြစ်တည်ခဲ့ရသည်တို့ဖြစ်ပါ၍ကျွန်ုပ်တို့ URF အဖွဲ့အစည်းအားတော်လန်ပြည်သူများပိုင်ဆိုင်ပါသည်ကျွန်ုပ်တို့သည်လည်းပြည်သူများနှင့်အတူယက်တီသွားမည်ဟုမှတ်ချက်ပေးခဲ့တယ်လို့ဖော်ပြထားပါတယ်ထို့အပြင်မြို့ပြတော်လန်ရေးတပ်ဦးအလန်တော်အား URF အလန်တင်အလေးပြုတပ်ဖွဲ့မှအလေးပြုခြင်းမြို့တော်လန်ရေးအတွင်းကြာဆုံးသွားခဲ့သည့်ရဲဘော်ရဲမေများအားအလေးပြုခြင်းတာဝန်ခံကိုထက်မှ၄နှစ်ပြည့်အမတ်တရစကားပြောကြားခြင်းURF အလန်တော်အောက်တွင်တိုက်ပွဲဝင်ရင်းကြဆုံးသွားခဲ့သည့်ရဲဘော်ခုနှစ်ဦးအား၎င်းတို့၏မိခင်များမှလွမ်းသူပန်းစည်းချခြင်းကြဆုံးရဲဘော်ခုနှစ်ဦး၏မိခင်များအားတာဝန်ခံကိုထက်မှသူရဲကောင်းမိခင်စုတစိ့အသီးသီးပေးအပ်ခြင်းကရင်နီမျိုးသားများကာကွယ်ရေးတပ် KNDF တပ်ရင်းအမှတ်၃မှတဝင်းလွှာဖတ်ကြားခြင်းတက်ရောက်လာသည့်ဖဲခုံနှင့်မိုးပြဲဒေသတကြောမှမဟာမိတ်တပ်ရင်းတပ်ဖွဲ့အသီးသီးရမိရဖများလူကာစေယုံမှတာဝန်ရှိသူများနှင့်ရဲဘော်အဖွဲ့အစည်းအသီးသီးမှဧည့်သည်တော်တရားဝင်ကျင်ခန့်တက်ရောက်ခဲ့ပြီးရဲဘော်ရဲမေများအတွက်စိတ်ခွန်အားစကားပြောကြားခြင်းနှင့် URF ရဲဘော်ရဲမေများအားတက်ကြီးဝါကြီးအဖိုးအဖွားများမှလက်ချီကျိုးချီးပေးခြင်းစသည်တို့ပြုလုပ်ခဲ့တယ်လို့သိရပါပါတယ်ခင်ဗျာဆက်လက်ပြီးနှောညောင်မင်ကျေးရွာပြူစောထီနှင့်စစ်ကောင်စီအထိုင်ချစာတင်ချောင်းကိုတိုက်ခိုက်၄ဦးသေ2ဦးဖမ်းမိတဲ့သတင်းကိုတင်ပြပေးပါမယ်ဇူလိုင်လ5ရက်နေ့တွင်ကလေးမြို့နယ်နှောညောင်မင်ကျေးရွာကံပလဲအရှိရွာပြူစောတိနှင့်စစ်ကောင်စီအထိုင်ချစာတင်ချောင်းကိုကလေးခရိုင်ပကဖစီရီဒုတာဝန်ခံဦးဆောင်ပြီးကလေးခရိုင်ပကဖစီယုံလေးကျင်ရေးယုံဒုတာဝန်ခံကလေးခရိုင်ပကဖသတင်းတာဝန်ခံကလေးခရိုင်ပကဖယုံအဖွဲ့မှုတို့ကစီရီစီမံချက်ရေးဆွဲပြီးထိုးစစ်ဆင်တိုက်ခိုက်ခဲ့ကြောင်းပကဖအတံမှသတင်းထုတ်ပြန်ပါသည်တိုက်ပွဲအတွင်းစစ်ကောင်စီတက်ကြက်တက်သားနှင့်ပြူစောထီ၄ဦးသေဆုံးခဲ့ပြီးပြူစောထီ၂ဦးကိုအရှင်ဖမ်းမိခဲ့ကာတော်လန်ရေးပူပေါင်းပကဖတပ်ဖွဲ့ဝင်များအကြအဆုံးမရှိဘဲ၂ဦးမစိုးရိမ်ရဒဏ်ရာရရှိကာအောင်မြင်စွာဆုတ်ခွာနိုင်ခဲ့တယ်လို့သိရပါတယ်တိုက်ပွဲအတွင်း BA100 တစ်လက် G3 နှစ်လက်ကာဘိုက်၄လက်60မမ G12 ဖူးကာဘိုက် G1185 တောင်း 7.62G 509တောင်း 5.56G 58တောင်းနှင့်ရန်နိတ်နှလုံးသိမ်းဆဲရရှိခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါတိုက်ပွဲကိုခရိုင်ပကဖစီရီဒုတာဝန်ခံဦးဆောင်၍ကလေးခရိုင်ပကဖလက်ယုံတပ်ဖွဲ့ကလေးခရိုင်ပကဖယုံ Wing of Clay Drum Team ထောက်ကျန့်ကျေးရွာပကဖဇင်ကလင်းကျေးရွာပကဖပောက်တော့ကျေးရွာပကဖတို့ပူးပေါင်းတိုက်ပွဲဝင်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတဲကုန်းမြို့တဲသီးပင်ရွာစစ်တပ်စစ်စေးရေးဂိတ်ကိုစနိုက်ပါဖြင့်ပစ်ခတ်စစ်ကောင်စီတပ်သားတအူးတေဆုံးမခောက်ကူမြို့နယ်ရှင်မကန်ပြူစောတိရွာကိုရော့ကတ်၅လုံးဖြင့်ပစ်ခတ်တိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်။ဇူလိုင်လ၄ရက်နေ့နေ့လယ်၃နာရီ၄၅မိနစ်အချိန်တွင်တဲကုန်းမြို့တဲသီးပင်ရွာအကြမ်းဖက်စစ်တပ်စစ်စေးရေးဂိတ်ကိုပြည်ခရိုင်ပြည်သူ့ကာကွယ်ရေးတပ်မတော် 3601 တပ်ရင်းမှတော်လှန်ရေးဘော်များကစနိုက်ပါဖြင့်ပစ်ခတ်တိုက်ခိုက်ခဲ့ရာစစ်ကောင်စီတပ်သားတအူးတေဆုံးကြောင်းသတင်းရရှိပါတယ်။အကြမ်းဖက်စစ်ကောင်စီတပ်သားများကလက်နက်ငယ်များဖြင့်ပြန်လည်ပစ်ခတ်ခဲ့တော်လဲတော်လိုင်းတပ်ဖွဲ့ဝင်များအထိကိမရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါတယ်။အဆိုပါအကြမ်းဖက်စစ်တပ်စစ်ဆေးရေးဂိတ်သည်ပြည်သူများ၏ကုန်ပစ္စည်းများကိုတင်စီခြင်းငွေတောင်းခံခြင်းဆဲဆိုချိန်မောင်းခြင်းလူငယ်လူရွယ်များနှင့်ကျောင်းသားများပါမကြံဖမ်းဆီးပေါ်တာဆွဲနေသောဂိတ်ဖြစ်တယ်လို့သိရပါတယ်။အလားတူမကွေးတိုင်းပခုတ်ကူမြို့နယ်ကံမအရှိတ်ရှိရှင်မကန်ပြည်သူစစ်ရွာကိုရော့ကတ်၅လုံးဖြင့်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့Cobra 1ပခုတ်ကူမြို့နယ်ပကဖလက်နက်ကြီးတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဇူလိုင်လ6ရက်နေ့ညနေ4နာရီအချိန်မှာရော့ကတ်1လုံး၊ည8နာရီ30မိနစ်မှာရော့ကတ်3လုံးစုစုပေါင်း5လုံးဖြင့်ပစ်ခတ်တိုက်ခိုက်ခဲ့ရာရွာလယ်ကိုကျရောက်ပောက်ကွဲခဲ့ပြီးထိခိုက်မှုရှိခဲ့တယ်လို့ဆိုပါတယ်။အဆိုပါတိုက်ခိုက်မှုကိုပခုတ်ကူမြို့နယ်တပ်ရင်း1ပကဖပခုတ်ကူမြို့နယ်ပကဖလက်နက်ကြီးတပ်ဖွဲ့ Cobra 1ခရိုင်ပကဖတပ်ခွင်5အေယာတောင်းနေမြေတစ်ကာကွယ်တပ်ဖွဲ့ PLO Yan Force တို့ကပူးပေါင်းဆောင်ရွက်ခဲ့တာလို့သိရပါတယ်ခင်ဗျာဆက်လက်ပြီးမူရစ်ဆေးဝါးရောင်းဝယ်သုံးဆွဲနေပြီးစစ်ကောင်စီကိုစစ်မှုထမ်းစုဆောင်းပေးနေတဲ့မဲတော်အုပ်ချုပ်ရေးမှုကိုတွားရောက်ဖမ်းဆီးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်မူရစ်ဆေးဝါးရောင်းဝယ်သုံးဆွဲနေပြီးစစ်ကောင်စီကိုစစ်မှုထမ်းတပ်သားစုဆောင်းပေးနေတဲ့ တနင်္သာရီတိုင်းကျွန်းစုမြို့နယ်မဲတော်ကျေးရွာအုပ်ချုပ်ရေးမှုကိုနေအိမ်မှာတွားရောက်ဖမ်းဆီးခဲ့တယ်လို့ဗိက္ခရာအမှတ်နှစ်တရင်ကထုတ်ပြန်ထားပါတယ်။ဇူလိုင်လ5ရက်နေ့မှာဗိက္ခရာအမှတ်နှစ်တရင်တနင်္သာရီမြို့နယ်ပကဖဇုံ6နှင့်ဒေါင်းနက်အဖွဲ့တို့ပူးပေါင်းကမဲတော်ကျေးရွာအုပ်ချုပ်ရေးမှုအောင်မြင့်ကိုတွားရောက်ဖမ်းဆီးခဲ့ရာထွက်ပြေးတိမ်းရှောင်သွားခဲ့တယ်လို့ဆိုပါတယ်။၎င်းကိုဆက်လက်ရှာဖွေခဲ့ရာအပေါင်းပါလူမိုက်များနှင့်အတူဒုတ်သားများဖြင့်ပြန်လည်ခုခံကြတဲ့အတွက်တနက်နှစ်ချက်6လန့်ပြစ်ခတ်ခဲ့ရပြီးလူမိုင်းများထွက်ပြေးသွားခဲ့ကြရာအောင်မြင့်ကိုဖမ်းဆီးခေါ်ဆောင်လာနိုင်ခဲ့တယ်လို့သိရပါတယ်။ထိုနေ့ည10နာရီခွဲခန့်မှာစစ်ကောင်စီတင်းမောတစည်းဟာတော်လိုင်းတပ်ဖွဲ့များရှိရာကို5ဖြင့်ပြစ်ခတ်ချီတက်လာတဲ့အတွက်မိမိတို့တပ်ဖွဲ့ဝင်များအလုံများနေချိန်မှာအခွင့်အရေးယူပြီးဆဲဆူအော်ဟစ်ထွက်ပြေးသွားတဲ့အတွက်မဖြစ်မနေပြစ်ခတ်ရှင်းလင်းခဲ့ရတယ်လို့ဆိုပါတယ်။အောင်မြင့်ဟာအကြိမ်ကြိမ်သတိပေးနေတဲ့ကြားကအရမစစ်မှုထမ်းခေါ်ဆောင်ခြင်းစစ်မှုထမ်းများအတွက်ငွေကြေးကောက်ခံခြင်းများကိုဆက်လက်ပြုလုပ်နေသလိုမူရစ်ဆေးဝါးရောင်းဝယ်ခြင်းကိုယ်တိုင်သုံးစွဲခြင်းများကိုပြုလုပ်နေပြီးဖမ်းဆီးခေါ်ဆောင်လာစဉ်ကလည်းဆေးကြောင်တွေကအော်ဟစ်ဆဲဆိုနေခဲ့ပြီးစိတ်ပုံမှန်မဟုတ်တဲ့လက္ခဏာတွေ့ရှိရတယ်လို့ဖော်ပြထားပါတယ်ခင်ဗျာဆက်လက်ပြီးနယ်ရီကန်တောင်ပြူဟာကုန်းမှထွက်ပြေးလာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်2ဦးကိုဖမ်းဆီးရမိတဲ့သတင်းကိုတင်ပြပေးပါမယ်မကွေးတိုင်းငဖဲမြို့နယ်နယ်ရီကန်တောင်ပြူဟာကုန်းငဖဲရေဒါထိန်းချုပ်ရေးပင်မစခန်းကထွက်ပြေးလာတဲ့အရမစစ်မှုထမ်းစုဆောင်ခံထားရသူစစ်ကောင်စီတပ်ဖွဲ့ဝင်2ဦးကိုဖမ်းဆီးရမိခဲ့တယ်လို့ပြည်သူ့လွတ်လပ်ရေးတပ်တော် PIA ကထုတ်ပြန်ထားပါတယ်။၎င်းစစ်ကောင်စီတပ်ဖွဲ့ဝင်2ဦးထံမှဣနာဂါဘုံသီး4လုံး၊လက်ပစ်ဘုံ3လုံး၊ MA1 တစ်လက်၊ကြည်ပေါက်9ပေါက်၊ 5.56G 280တောင်းစစ်အုပ်ထုပ်တစ်လုံးနဲ့ equipment တစ်စုံတို့ကိုတင်ဆက်ရရှိခဲ့တယ်လို့ဆိုပါတယ်။ဖမ်းဆီးရမိခဲ့တဲ့စစ်တုံးပန်းများကိုစစ်တုံးမှန်ဥပဒေနဲ့အညီလုံခြုံစွာထိန်းသိမ်းထားတယ်လို့သိရပြီးပြည်သူများအနေဖြင့်မိမိတို့သားသမီးမိသားစုဝင်များကိုစစ်ကောင်စီကအရမစစ်မှုထမ်းဖို့ချင်းချောက်ခိုင်းစေလာပါက PIO PIA ထံဆက်သွယ်အကူအညီတောင်းခံနိုင်ကြောင်းအသိပေးထားပါတယ်ခင်ဗျာယခုနောက်ဆုံးစီးရီးတဲ့အနေဖြင့်တနင်္သာရီတိုင်းနဲ့ချင်းပြည်နယ်မှာအရမစုဆောင်ခံထားရတဲ့စစ်မှုထမ်းတပ်သားသစ်14ဦးအလင်းဝင်လာတဲ့သတင်းကိုတင်ပြပေးပါမယ်တနင်္သာရီတိုင်းနဲ့ချင်းပြည်နယ်မှာစစ်ကောင်စီကပြည်သူစစ်မှုထမ်းဥပဒေဖြင့်အရမဖမ်းဆီးစုဆောင်းထားတဲ့စစ်မှုထမ်းတပ်သားသစ်14ဦးလက်နက်ခဲယမ်းများနဲ့တကွအလင်းဝင်လာတယ်လို့သိရပါတယ်။အရမတပ်သားသစ်စုဆောင်းခံရသူ3ဦးဟာဒဝဲခရိုင်အမှတ်1တရင်ထံ MA1 တနက်2လက်ကြီးပေါက်6ခုကြီးစံ120တောင်းနဲ့လက်ပစ်ဘုံတစ်လုံးတို့ကိုယူဆောင်လာပြီးဆက်သွယ်အလင်းဝင်ခဲ့တယ်လို့ဆိုပါတယ်။အလင်းဝင်ရောက်လာသူများကိုလူကုံတိတ်ခါနဲ့အညီဖေးမကူညီပြီးဂုံပြူစုငွေ300ကျပ်တိတိကိုချင်းမြင့်ပေးအပ်ခဲ့တယ်လို့သိရပါတယ်။အလားတူချင်းပြည်နယ်မှာစစ်ကြောင်းထိုးနေတဲ့စစ်ကောင်စီစစ်ကြောင်းမှစစ်မှုထမ်းတပ်သားသစ်12ဦးဟာကလေးမျိုးပြပျောက်ကြား UG အဖွဲ့ထံဆက်သွယ်အလင်းဝင်ရောက်လာခဲ့တယ်လို့ဆိုပါတယ်။အဆိုပါအလင်းဝင်တပ်သား12ဦးဟာ MA1 တနက်6လက် MA3 တနက်2လက်ကြီးပေါက်15ခုနဲ့ကြီး962တောင်းကိုတဘာတည်းယူဆောင်လာခဲ့တယ်လို့သိရပါတယ်။လက်နက်နဲ့တကွအလင်းဝင်လာတဲ့ပြည်သူစစ်မှုထမ်းတပ်သား12ဦးကိုဂုံပြူစုငွေချင်းမြင့်နိုင်ဖို့အခက်အခဲရှိနေတာကြောင့်ကူညီပေးကြဖို့ကိုမေတ္တာရပ်ခံထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီမင်းစစ်သွေးနဲ့ Cashel တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ဗီဒီယို NUG မှဆက်လက်အတန်လွှင့်ပေးနေပါတယ်စီရီးသတင်းကောင်းထုတ်ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုຫນွေဦးမွန်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင်2025ခုနှစ်ဇူလိုင်လ10ရက်နေ့ Radio NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့ຫນွေဦးမွန်ပါပထမဆုံးတင်ပြမယ့်သတင်းကတော့ပဲခူးမကွေးနဲ့မန္တလေးတိုင်းမှလူခွင့်ရေးတာဝန်ခံများနဲ့လူခွင့်ရေးဆိုင်ရာဝန်ကြီးဌာနတွေ့ဆုံတဲ့သတင်းပဲဖြစ်ပါတယ်ရုပ်သံညီညွတ်အစိုးရလူခွင့်ရေးဆိုင်ရာဝန်ကြီးဌာနပဲခူးမကွေးနဲ့မန္တလေးတိုင်းမှလူခွင့်ရေးတာဝန်ခံများနဲ့တွေ့ဆုံမှုကိုဇူလိုင်လ5ရက်နဲ့9ရက်နေ့တွေမှာပြုလုပ်ခဲ့ကြောင်းလူခွင့်ရေးဆိုင်ရာဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။တွေ့ဆုံမှုမှာပြီးခဲ့တဲ့စည်းဝေးများကဆုံးဖြတ်ချက်တွေကိုအကောင့်ထည့်ဖော်နိုင်မှုတွေကိုပြန်လည်ဆွေးနွေးခြင်းဝန်ကြီးဌာနကမှတ်တမ်းရယူထားတဲ့လူခွင့်ရေးချိုးဖောက်မှုများနဲ့တိုင်ကြားစာများကိုစစ်စစ်ပြီးရှင်းလင်းဆွေးနွေးခြင်းများပြုလုပ်ခဲ့တယ်လို့လူခွင့်ရေးတာဝန်ခံတွေကလည်းမြို့နယ်အတွင်းအခြေအနေတွေနဲ့လူအချက်တွေကိုပြန်လည်ဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်။စကိုင်းတိုင်းမကွေးတိုင်းပဲခူးတိုင်းတနင်္သာရီတိုင်းမန္တလေးတိုင်းတို့မှာလူခွင့်ရေးတာဝန်ခံတွေကိုခန့်အပ်ထားမှုတရတဦးရှိပြီး၎ တိုင်းသုံးတိုင်းတွဲဆုံမှု12ကြိမ်ရှိပြီလို့သိရပါဗျ။ခုလိုလူခွေရေးတာဝန်ခံတွေနဲ့တွဲဆုံမှုတွေဟာမြေပြင်မှာရှိနေတဲ့အခြေအနေနဲ့အခက်အခဲတွေဖြေရှင်းရမှာလိုအပ်နေတာတွေကိုဆောင်ရွက်ပေးနိုင်တဲ့အတွက်ခွင့်လန်းကောင်းနေဖြစ်တယ်လို့လူခွေရေးဆရာပြည်တော်စုဝင်ကြီးဦးအောင်မျိုးမင်းကတွဲဆုံမှုအတွင်းမှာပြောကြားခဲ့ပါတယ်။ဒါအပြင်လက်ရှိဝန်ကြီးဌာနရဲ့အောင်မြင်မှုတွေဟာလူခွေရေးတာဝန်ခံတွေရဲ့ကျိုးပန်းအားထုတ်မှုတွေကြောင့်ဖြစ်ကြောင်းနဲ့ရင်းရတာဝန်ခံတွေကိုတမိုးထအလေးထားပါကြောင်းလူခွေရေးတာဝန်ခံတွေရဲ့လိုအပ်ချက်များလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုလည်းအထူးအလေးထားဆောင်ရွက်ပေးလျက်ရှိကြောင်းဆက်လက်ပြောကြားခဲ့ပါတယ်ရှင်။နောက်ထပ်တင်ပြမယ့်သတင်းကတော့တစုံတယောက်အဖွဲ့အစည်းတစ်ခုရဲ့လှုပ်ဆောင်ချက်များကြောင့်ညနာသွားသူများအတွက်တရားမျှတမှုကိုလှုပ်ဆောင်ပေးရမည်ဖြစ်ကြောင်းတရားရေးဝန်ကြီးပြောကြားတဲ့သတင်းအကြောင်းအရာဖြစ်ပါတယ်။ပြည်ကူပြောင်းရေးဆိုင်ရာတရားမျှတမှု Transitional Justice လုပ်ငန်းစဉ်ခြေခံမိတ်ဆက်တင်နန်းကို2025ခုနှစ်ဇွန်လ29ရက်28ရက်နဲ့30ရက်တို့မှာဖွင့်လှစ်ပို့ချခဲ့ရမှာမြို့သားညီညွတ်ရေးအစိုးရတရားဝင်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းဦးကတစုံတယောက်ဖွဲ့စည်းတစ်ခု၏လှုပ်ဆောင်ချက်များကြောင့်ညနာသွားသူများအတွက်တရားမျှတမှုကိုလှုပ်ဆောင်ပေးရမည်ဖြစ်ကြောင်းတိတ်ကာလမှညနာခဲ့သူများ၏ညနာမှုများကိုမေ့ပြည့်၍ရမည်မဟုတ်ကြောင်းLegal Justice ရာကျူးလွန်သူများကိုအပြစ်ပေးရုံနဲ့မကဘဲနေနာသူများအတွက် Social Justice ကိုပါလှုပ်ဆောင်ပေးရမည်ဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဆိုပါတင်နန်းအပြုလုပ်ရခြင်းရည်ရွယ်ချက်များမှာကာဇီ၊ကင်နီပြည်တွင်ခြေကံလူခွင့်ရေး Federal Democracy ရေးတရားဥပဒေစိုးမိုးရေးစသည့်လုပ်ငန်းစဉ်များအတွက်ဆောင်ရွက်ရာတွင်တွင်ကူပြောင်းရေးဆိုင်ရာတရားမျှတမှုရန်နေရာများနှင့်ဖြစ်စဉ်များကိုပုံမကျေပြန့်စွာသိရှိစေရန်နှင့်ဆက်လက်လေ့လာနိုင်စေရန်ခါခွေကင်နီပြည် Federal Democracy နိုင်ငံရေးဖြစ်စဉ်နှင့်တွင်ကူပြောင်းရေးဆိုင်ရာတရားမျှတမှုလုပ်ငန်းစဉ်များကိုဒေသခံပြည်သူလူထုနေမြေဒေသတမိုင်းကျောင်းဆိုင်ရာအခြေခံများပေါ်မူတည်၍မိမိတို့၏ဒေသကိုပိုင်ဟန် local ownership နှင့်ကိုက်ညီမှုရှိစွာဖော်ဆောင်နိုင်စေရန်လက်ရှိအတွင်းကူးပြောင်းရေးကာလတရားမျှတမှုတည်ဆောက်ရေးဘယ်လိုလုပ်မလဲစသည်တို့ကိုတစ်ဖက်တစ်လမ်းနေဖြင့်ထောက်ပံ့များရရှိစေရန်ရည်ရွယ်ကပြုလုပ်ရခြင်းဖြစ်တယ်လို့သိရပါတယ်။တရားရေးဝန်ကြီးကမျက်နာသူများအတွက် UN မှသတ်မှတ်ပေးထားသည့်အခွင့်အရေးလေးခုဖြစ်သည့် Right to Truth ထိတ်ကာလကျူးလွန်ခဲ့မှုများနေနာခဲ့ရမှုများအားသိရှိပိုင်ခွင့် Right to Justice ကျူးလွန်သူများကိုအပြစ်ပေးရေး Right to Reparation နေနာသူများအားပြန်လည်ကုစားပေးရေး Victims Forget Program များနဲ့ Right to Net Recurrence ထပ်မံမဖြစ်ပွားရေးစသည်တို့ရှိကြသော Victim Focus ဟုဆိုရပြီးယခုကာလ၌နေနာသူများမှနိုင်ငံဝန်းနှင့်ဖြစ်ပွားနေသည့်ဖြစ်ရာ DJR တနေရာတွေတွင်လှုပ်ဆောင်ရေးရနိုင်မည်မဟုတ်ကြောင်းထို့ပြင် DJ ဟုဆိုရတဲ့ National Reconciliation လုပ်ငန်းစဉ်တွင်လည်းပါဝင်ကြောင်းဒုဖြစ်ရာတစ်ဖက်သက် DJ ဟုလှုပ်ဆောင်ပါက National Reconciliation ကိုထိခိုက်သွားနာကြောင်းထို့ကြောင့်သက်ဆိုင်ရာနယ်ပယ်တွင် Local Ownership ရရှိရန်ထူးလိုအပ်ကြောင်းထပ်လောင်းပြောကြားပါတယ်။ဒါ့အပြင်ဂျီနီပီအစိုးရတရားရေးဝန်ကြီးဌာနဝန်ကြီးဦးတော်ရဲ S ကလည်းဂျီနီပီတွင်ကူပြောင်းရေးကာလဖွဲ့စည်းပုံကိုရေးဆွဲရန်ပြင်ဆင်နေတယ်လို့လည်းဆိုပါတင်နန်းမှာပြောကြားခဲ့ပါတယ်။တွင်ကူပြောင်းရေးဆိုင်ရာတရားမျှတမှု Transitional Justice လုပ်ငန်းစဉ်အခြေခံမိတ်ဆက်တင်နန်းကိုမြို့သားညီညွတ်ရေးအစိုးရတရားရုံးဝန်ကြီးဌာနမှကြီးမှုပြီးတရားဥပဒေစိုးမိုးရေးနဲ့တွင်ကူပြောင်းရေးကာလတရားမျှတမှုဆိုင်ရာဦးစီးဌာနမှတာဝန်ယူကကင်းနီပြည်အစိုးရတရားရုံးဝန်ကြီးဌာန KMOJ ကင်းနီပြည်ကြားကာလတရားချီရေး KSIJ တရားရေးဌာန DOJ တို့ပူးပေါင်းကဖွင့်လှစ်ခဲ့တာဖြစ်ပြီးကင်းနီပြည်အစိုးရမှတရားရေးဌာနဆိုင်ရာတရားသူကြီးများဥပဒေရရှိများရေးရရှိများသက်ဆိုင်ရာရုံးဝန်ထမ်းများနှင့်ပြပလူမှုအဖွဲ့အစည်းအစရှိတီတို့မှလူဦးရေ50ခန့်တက်ရောက်ခဲ့ကြတယ်လို့သတင်းရရှိပါတယ်ရှင်။ဆလဘီ7 July စိတ်သက်ကိုင်းဆွဲစစ်ပလင်ကိုတောင်းလှန်တဲ့ဖြူလဲကောင်းစဉ်နဲ့ဆီယနာရှင်စနစ်စန့်ကြီးရဲ့လူလူတပိတ်လှုပ်ရှားမှုပြုလို့7 July အထိမ်းမန်းနဲ့လေးကြောင်းအနေနဲ့အသိပညာပေးဟော့ပြောပွဲများပြုလုပ်တဲ့သတင်းကိုတင်ပြပေးပါဦးမယ်။63နှစ်မြောက် 7 July ကျောင်းသားရေတော်ဘုံအထိမ်းမန်းနေနဲ့လောင်လုံးမြို့နယ်အခြေခံပညာကျောင်းသားများတမကကဦးဆောင်ပြီးတဝဲခိုင်လောင်လုံးမြို့နယ်တွင်ဇူလိုင်လ9ရက်နေ့လယ်ပိုင်းကဆီယနာရှင်စနစ်စန့်ကျင်လူလူတပိတ်လှုပ်ရှားမှုပြုလုပ်ခဲ့တယ်လို့သတင်းရရှိပါရတယ်။ဆိုပါလှုပ်ရှားမှုကို7 July ရေတော်ပေါ်မှာပါဝင်ခဲ့ကြတဲ့နောင်တော်ကျောင်းသူကျောင်းသားများကိုဂုဏ်ပြုတဲ့အနေနဲ့7 July စိတ်သက်ကိုင်းဆွဲစစ်ပလင်ကိုတောင်းလန်တဲ့ဖြိုလဲကောင်းစဉ်နဲ့ပြုလုပ်ခဲ့ပါရတယ်။အဲ့ဒီလူလူတပိတ်လှုပ်ရှားမှုဖြင့်ဆီယနာရှင်စနစ်စန့်ကျင်ရေးချစ်တက်လမ်းလျှောက်ခဲ့ကြတဲ့ပြင် 7 July ရေတော်ပေါ်ပါဝင်ခေတ်ဆက်ဆက်ဒီမိုကရေစီလှုပ်ရှားမှုအတွင်းကြားဆုံးခဲ့ရသူတွေကိုအလေးပြုတာလွမ်းသူပန်းခွေချတာဆီယနာရှင်စနစ်စန့်ကျင်ကြပြရုပ်ဖတ်ကြတွေလည်းပြုလုပ်ခဲ့ကြတယ်လို့သိရပါတယ်။အလားတူဗမာလူမျိုးရေးဒီမိုကရက်တစ်တပ်ဦး BLDF ကလည်းမုံရွာမြင့်လန်တပိတ်ဦးဆောင်ကော်မတီနဲ့ပူးပေါင်းကမုံရွာမြို့နယ်တနေရာမှာကျောင်းသားမိဘများဆရာဆရာမများကျောင်းသားကျောင်းသူများကို7 July အောင်မြင့်ပွဲအထိမ်းအမှတ်ဖြင့် ခုနှစ်ရက်ခုနှစ်လ60နှစ်မမေ့ကြတဲ့ကောင်းစဉ်နဲ့ဟောပြောပွဲကိုဇူလိုင်လ9ရက်မှာပြုလုပ်ခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်။ဒါအပြင်လေးချောင်းအနည်းကျရောက်ချိန်မှာဆောင်ရန်ရှောင်ရန်တို့ကိုပုံမူသိရှိစေရန်အသိပညာပေးဟောပြောပွဲကိုပါတပါးတည်းပြုလုပ်ခဲ့တယ်လို့သိရပါတယ်။ဇူလိုင်လ9ရက်နေ့ဟာဆရာနာရှင်စနစ်ဆန့်ကျင်ရေးနဲ့ဒီမိုကရေစီရဲ့လှုံ့ဆော်မှုသမိုင်းမှာမေ့ဖြောင်းမရတဲ့ဝန်ထမ်းကြီးကွဲပွဲရာသမိုင်းဝင်နေ့တစ်နေ့ဖြစ်ပါတယ်ရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့မြချင်းနာမြို့မှာစစ်ကောင်စီဖွဲ့ဝင်ဒေါ်ကျွဲဘူးနဲ့ KSBB ဥက္ကဋ္ဌဒေါက်တာတူးကြာတို့ရဲ့နေအိမ်တွေပုံပစ်ခံရတဲ့သတင်းပဲဖြစ်ပါတယ်။သချင်းပြည်နယ်မြချင်းနာမြို့မှာဇူလိုင်လ9ရက်နေ့ညနေ3နာရီဝန်းကျင်ကစစ်ကောင်စီဖွဲ့ဝင်ဒေါ်ကျွဲဘူးရဲ့နေအိမ်နဲ့ညနေ3နာရီ30မိနစ်ခန့်မှာသချင်းပြည်နယ်ပြည်သူ့ပါတီ KSBB ဥက္ကဋ္ဌဒေါက်တာတူးကြာရဲ့နေအိမ်တို့ကိုလက်ပစ်ပုံးတွေနဲ့တိုက်ခိုက်ခံခဲ့ရတယ်လို့သိရပါတယ်။ဒေါ်ကျွဲဘူးရဲ့စစ်တပ်ဘူးရဲ့ကွယ်နောင်ရရှိနေအိမ်ကိုလက်ပစ်ပုံးနဲ့ပြစ်သွင်းခံခဲ့ရပြီးတရှိပင်တပင်ပောက်ခွဲခဲ့တယ်လို့သိရပါတယ်။ထို့အတူယူဇနာရက်ကွက်ကတလစ်ဓမာယုံနဲ့ကလျက်မှာရှိတဲ့ဒေါက်တာတူးကြာရဲ့နေအိမ်ကိုလည်းလက်ပစ်ပုံးနဲ့တိုက်ခိုက်ခံခဲ့ရတယ်လို့သိရပါတယ်။ဆိုပါတိုက်ခိုက်မှုများတဲ့လူထိခိုက်မှုမရှိခဲ့ဘူးလို့သိရပြီးလက်ရှိမှာနှစ်နေရာလုံးနဲ့စစ်ကောင်စီတပ်ဖွဲ့ဝင်များနဲ့ရဲများကလုံခြုံရေးချထားတယ်လို့သိရပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းနောက်ပါကိမြင့်စစ်သွေးနဲ့ Car Share တို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြရတာဖြစ်ပါရခင်ဗျာ။ဒီခုတစ်ခါတင်ဆက်ပေးမယ့်တော်လန်အစေးဆောင်မအစီအစဉ်မှာမောင်လူမွေးရေးသားပြီးရန်နိုင်မှခန်းစားရုတ်ဖတ်ထားတဲ့အညိုတီထားလီရော့သလားလို့အမည်ရတဲ့တော်လန်အစေးဆောင်မကိုနားဆင်ကြရမှာဖြစ်ပါရခင်ဗျာ။
အညိုတီထားလီရော့သလားအညိုတီထားတဲ့သူတွေဟာကြောက်เสียကောင်းလေအညိုတေးဆိုတာလူတယောက်တည်းပုံမှာလဲထားကြတယ်အဖွဲစည်းပုံမှာလဲထားတတ်ကြသလိုရက်ရွာပေါ်ကိုတောင်ထားတတ်ကြတာတွေရှိပါလေမောင်လူမွေးတည်တဲ့ဆရာတော်တစ်ပါးဆိုရင်ဒီမိုကရေစီဆိုတဲ့စကားကိုအာဏာရှင်တန်းရွှေခင်မှာခဏခဏပြောတတ်သူဖြစ်တယ်ခင်မီတဲ့ပညာတတ်ဆရာတော်တစ်ပါးမှုအများရဲ့ကြီးညိုလေးစားခြင်းကိုလဲခံရပါလေ2015ခုနှစ်ဒေါ်စန်းစုကြည်မြို့ကိုလာတော့သူ့ကျောင်းကိုလာပြီးသူ့ကိုတွေ့လိမ့်မယ်လို့ဆရာတော်ဟာမျှော်လင့်ခဲ့ပုံရပါလေဒေါ်စန်းစုကြည်သူ့ကျောင်းမလာတော့ဒေါ်စန်းစုကြည်တဲခိုတဲ့ဟိုတယ်ကိုသူကြွလာပါလေပါတီကိစ္စတွေနိုင်ငံရေးကိစ္စတွေဆွေးနွေးနေတာမို့လုံခြုံရေးတွေကဆရာတော်ကိုအမေစုနဲ့တွေ့ခွင့်မပေးလိုက်ကြပါဘူးအဲ့ဒီကိစ္စကိုလည်းအမေစုတော်မသိဖို့များပါလေဒေါ်စန်းစုကြည်သူ့ကျောင်းကိုလည်းမလာသူကသွားတွေ့တော့လည်းတွေ့ခွင့်မရတဲ့ချိန်ကစလို့သူ့ကျောင်းကိုကြံ့ဖွတ်တွေအဝင်ထွက်များခဲ့တယ်မဘာသာဥဆောင်တဲ့ဆရာတော်ဖြစ်လာတယ်ခုတော့စစ်မှုထမ်းဥပဒေကိုထောက်ခံတဲ့ဆရာတော်တောင်ဖြစ်နေပါပြီလူဖွဲ့စည်းကိုတိုးတက်အောင်လုပ်ခဲ့တဲ့လုံနိုင်စွမ်းရှိတဲ့ဆရာတော်ခေပညာတက်တဲ့ဆရာတော်ကဒီလိုကြီးပြောင်းလဲသွားတာဒေါ်စန်းစုကြည်နဲ့တွေ့ခွင့်မရလိုက်တဲ့အပေါ်အညိုးထားလီရော့သလားလို့မောင်လူမွေးတွေးမိပါလေနောက်တစ်ယောက်ကတော့အားလုံးသိတော်မူကြတဲ့88မျိုးဆက်နိုင်ငံရေးသမားကြီးចောင်းသားဘွားကစလို့နှစ်ရှည်ထောင်တန်းကြာခံကစစ်အာဏာရှင်ကိုဆန့်ကျင်ခဲ့တဲ့နိုင်ငံရေးသမားကြီးသူဟာတန်းရွှေခေစစ်အာဏာရှင်ဆန့်ကျင်ရေးမှာပြည်သူတွေရဲ့ယုံကြည်ကိုးစားမှုကိုရခဲ့သူဖြစ်ပါတယ်။ဒီလိုစစ်အာဏာရှင်ကိုနှစ်ရှည်လများအကျဉ်းချခံဆန့်ကျင်ခဲ့တဲ့နိုင်ငံရေးသမားကြီးဟာခုတော့သူဆန့်ကျင်ခဲ့တဲ့အာဏာရှင်တန်းရွှေထက်ပိုဆိုးတဲ့မင်းအောင်လှိုင်နဲ့ဘလူးဘလဲလုပ်ပြီးစစ်ကောင်စီလုံမဲ့ရွေးကောက်ပွဲကိုဝင်ပြိုင်မဲ့တကယ်ကဖြစ်နေတော့တာပါပဲ။သူဟာလည်း2015ခုနှစ်ရွေးကောက်ပွဲမှာ NLD ကနေဝင်ဖို့ကြိုးပမ်းခဲ့ဘူးလေ။ဒါပေမဲ့ NLD ကသူတို့ကိုလက်မခံခဲ့ပါဘူး။ဒီတော့သူဟာပါတီထောင်နဲ့သူ့ပါတီထောင်တော့88မျိုးဆက်မှုသူ့ပါတီဟာ NLD ရဲ့ပြိုင်ဘက်စစ်တပ်ပါတီကြမ်းဖို့ကိုတတိယနေရာရောက်အောင်ပို့ပြီးပြည်သူတွေထောက်ခံတဲ့ဒုတိယပါတီဖြစ်လာနိုင်တယ်လို့တော့နိုင်ငံရေးဆောင်မရှင်တချို့ကသုံးသပ်ရေးသားခဲ့ကြတယ်။တကယ်တမ်းလက်တွေ2020ရွေးကောက်ပွဲဝင်တော့သူ့ပါတီဟာတဏီယာမှအနိုင်မရခဲ့ပါဘူး။သူဟာသူ့ကိုလွှတ်တော်ကိုယ်စားလှယ်ဖြစ်နေဝင်ရောက်ရွေးခန့်ခွင့်မပေးခဲ့တဲ့ NLD ပေါ်ကိုရောသူ့ပါတီကိုလွှတ်တော်မှာတနည်းအား4000ရအောင်မဲမပေးခဲ့ကြတဲ့ပြည်သူတွေပေါ်မှာရောအညိုတီထားပြီးလူသက်ကောင်မင်းအောင်လှိုင်နဲ့ပေါင်းနေသလားလို့လဲစဉ်းစားမိတယ်။ဆရာတော်နဲ့နိုင်ငံရေးသမားကြီးတို့အကြီးအကျယ်ပြောင်းလဲသွားရတဲ့အကြောင်းရင်းတွေထဲမှာအညိုအတီးတွေကြောင့်လို့တထစ်ချပြောလို့မရပေမဲ့အညိုအတီးတွေပါဝင်နိုင်တယ်လို့မောင်လုံးမွေးထင်မြင်မိပါလေ။သူတို့နှစ်ဦးရဲ့သမိုင်းဟာပြန်ပြင်းလို့မရတော့ဘူး။ဒါပေမဲ့လက်ရှိအချိန်ဘဲသူပါရင်မလုပ်ဘူး၊ဘဲဖွဲ့စည်းပါရင်မလုပ်ဘူးဆိုတဲ့အညိုအတီးတွေကိုလည်းတော်လိုင်းကာလမှာကြားနေရတယ်။ ဒီလိုအညှို့တေးထားနေကြသူတွေရှိတယ်ဆိုရင်တော်လိုင်းရေးကာလမှာပြင်ဆင်ဖို့အချိန်မီသေးတယ်ရှိတဲ့သူတွေပြင်ဆင်ကြပါတော်လိုင်းရေးမှာအညှို့တေးတွေကိုပဲဖျောက်ပြီးစစ်အာဏာရှင်ပြုတ်ကြရေးအတွက်လက်တွဲဆောင်ရွက်ကြပါလို့တော်ချောင်းဆရာမောင်လူမွေမြစ်တာရက်ခန်တိုက်တွန်းလိုက်ပါရစေခင်ဗျာမောင်လူမွေ
ဗီဒီယို NUG သောတာရှင်များခင်ဗျာဒီကနေ့မနက်ပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တော်လိုင်းတိကိတာအစီအစဉ်မှာထုံးအွန်နီတာရေးသားပြီးကေတူးမှတည်ဆူထားတဲ့သွေးစကားလိုအမည်ရတဲ့တော်လိုင်းတိကိတာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ရိုင်းဆိုင်ချင်းရှိခဲ Jangan sing mesti gede Nanti ya tunggu Dungi lekai ne We yang kaya bi You ne we re si Aulan dosi ya puni la bi Si demya tage bi Dode
မောင်စံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂူဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်စင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။